အမေရိကန်ပြည်သူတို့ဝင်ရောက်လာမဲ့သူတွေကိုကန့်သတ်ဖို့ဒုတိယအကြိမ်ဖြစ်ကြိုးပမ်းခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြည်သူတို့တရားဥပဒေကယာယီဆိုင်ခံလိုက်ပါတယ်။အမေရိကန်ပြည်သူတို့ကဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်နဲ့မွတ်စင်နဲ့အများစုနေထိုင်တဲ့နိုင်ငံပေါင်း600000ကနိုင်ငံသားတွေပြည်ဝင်ခွင့်ကတ်သတ်လိုက်တဲ့အမိန့်ကိုဟာဝိုင်ပြည်နယ်ကတရားစီရင်ရေးယာယီဆိုင်ခံလိုက်တာပါ။မေလန်ပြည်နယ်မှာရှိတဲ့ပြည်သူတို့တရားစီရင်တူကလည်းသမ္မတထရမ့်ပြောခဲ့ပြီးတဲ့စကားတွေကိုကိုကပီသမ္မတအမိန့်ကိုကြာသာပေးနေမှာဆိုင်ခံလိုက်ပြီးမဲ့သမ္မတအမိန့်မှာပါဝင်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကဆိုင်ခံတာဖြစ်ပြီးဒုက္ခသည်တွေကိုလက်ခံတဲ့အစီအစဉ်ပေါ်မှာတော့တရားမှုရှိမှာမဟုတ်ပါဘူး။ဆိုအနေနဲ့ဘာသာရေးပေါ်အခြေခံတဲ့လောရက်တွေကိုဆောင်ရွက်ခွင့်မရှိသေးဘူး။ခြေအုပ်တွေကပြတ်တန်းထလာတာကိုသမ္မတအမိန့်ကချုပ်ပေါက်ရောက်နေတယ်ဆိုပြီးဟာဝိုင်ပြည်နယ်ကဥပဒေကြောင်းရဲ့စင်ကာပူချက်အနိုင်ရနိုင်တဲ့အလားလာရှိကြောင်းပြည်သူတရားစီရင်တိုင်းတော်ကဆန်ကပုံစံနဲ့မှဆုံးဖြတ်ခဲ့တာပါ။သမ္မတထရမ့်ရဲ့သူ့လူတွေပြည်ရဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲမှာတိုင်နေတဲ့နောက်ပိုင်းမှာပြောဆိုခဲ့တဲ့မှတ်ချက်တွေကိုလည်းတရားစီရင်ကထောက်ပြပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်လို့ရှာမှုတွေအတွင်းမှာအမေရိကန်ကိုမွတ်စွနေဝင်ရောက်ခွင့်တားမြစ်ဖို့တိုက်တွန်းခဲ့ပြီးဒီနောက်ပိုင်းမှာတော့ဒီမူဟာအစားအချက်ပေါ်ဝါရနဲ့ဆက်နေတဲ့နိုင်ငံတွေကလာတဲ့သူတွေကိုအစိုးရဝါဒီဟုတ်မဟုတ်စစ်ဆေးရမယ်ဆိုပြီးပြောင်းလဲပြောဆိုခဲ့ကြတာပါ။သမ္မတထရမ့်အစိုးရကတော့လူမျိုးမှုကတ်သတ်မဲ့ရာအချက်ပေါ်ဝါရရှင်းချောက်မှုအမြင်ကိုဟန်တားရမှာမရှိမဖြစ်လုပ်ဖို့လိုတဲ့ကိစ္စဖြစ်နေပြောဆိုထားကြပါတယ်။